ပြည်ထောင်နိုင်ငံမှာရုရှားတရှိုးအောင်တူးကိုအာယုံကြောတိဓာတုအစိမ့်နဲ့လုံခြံတပ်ဖြတ်ဖို့ကြိုးပမ်းခဲ့တဲ့ဖြစ်ရပေါ်သမ္မတထရမ့်အစိုးရကရုရှားကိုဝေဖန်ပြစ်တင်လိုက်တယ်လို့သမ္မတရုပ်ောက်ပွဲမှာရုရှားကဝန်နောက်ခဲ့တယ်ဆိုတာအတွက်ဓာတ်ရိုက်အပြစ်တင်ပြီးပထမဆုံးအကြိမ်ဖြစ်အဲ့ဒါနဲ့ပတ်သက်လို့တန်ခတ်ရည်ယူမှုတွေချမှတ်လိုက်ပါတယ်ပြည်ထောင်နိုင်ငံဆာ့စ်ဘူရီမြို့မှာရုရှားတရှိုးဟောင်းဆာ့ဂေးစကရဘယ်ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရနဲ့ပတ်သက်ပြီးကြာသပတေးနေ့မှာသတင်းတော်တွေကသမ္မတထရမ့်ကိုမေးတဲ့အခါဒီနောက်ကွယ်မှာရုရှားတွေပါတယ်ဆိုတာသေချာသလောက်ကိုရှိပါတယ်လို့သမ္မတထရမ့်ကပြန်ပြောပါတယ်အဲဒီတိုက်ခိုက်မှုကိုရုရှားကစီစဉ်ခဲ့တယ်လို့ပြည်ထင်ကပြောထားတာနဲ့ပတ်သက်ပြီးချာတာပရီနေမှာပြည်ထင်ပြင်သစ်ဂျာမနီခေါင်းဆောင်တွေနဲ့အတူသမ္မတထရမ့်ကလည်းပူးတွဲကြေညာချက်တွေဆောင်ထုတ်ပြန်ပြီးတော့ပြည်ထင်ရဲ့ပြောဆိုချက်ကိုထောက်ခံထားပါတယ်။2016ခုနှစ်အမေရိကန်သမ္မတယူကောက်ပွဲမှာရုရှားကဝင်နောက်ခဲ့တာအမေရိကန်လျှက်စစ်တားအလိုက်အပါအဝင်တခြားစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တာအတွက်အဖွဲ့အစည်း5ခုနဲ့လူပုဂ္ဂိုလ် 19 ဦးတို့ကိုအမိမဲဆင်းသွင်းလိုက်တဲ့အကြောင်းအမေရိကန်အစိုးရကကြေညာအပြီးသိမ်မကြခင်မှာပဲခေါင်းဆောင်၄ဦးရဲ့ပူးတွဲထုတ်ပြန်ချက်ထွက်လာတာပါ။